ကုသမဂလူခွင့်ရေးအထုကိုယ်စားလှယ်ရန်ဟီလီဟာစနေကြမြန်မာနိုင်ငံခီးစဉ်စတင်မှုအတွက်တနင်္ဂနွေနေ့ညကရန်ကုန်မြို့ကိုရောက်သွားပြီးဖြစ်ပါတယ်။ဒါဟာရန်ဟီလီရဲ့၅ကြိမ်မြောက်ခီးစဉ်ဖြစ်ပြီးခီးစဉ်အတွင်းကချင်ပြည်နယ်အတွင်းကမြစ်ကြီးနားဖကန့်နဲ့လိုင်ဇာရခိုင်ပြည်နယ်အတွင်းကစစ်တွေရတိတောင်ဘူးတီတောင်မောင်းတော်တော့မောင်းတော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းသွားဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပြင်တပ်မတော်ဘက်ကတာဝန်ရှိသူတွေလွတ်တော်အမတ်တွေနဲ့တခြားသက်ဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိတယ်လို့သိရပါတယ်။ဒီခီးစဉ်ကစုံစမ်းသိရှိချက်တွေကိုမလာမှကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာအစီရင်ခံစာတင်သွင်းတော့မှာဖြစ်ပါတယ်။ရန်ဟီလီရဲ့ဒီခီးစဉ်ကနေပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေမှန်တွေကိုစုံစမ်းဖော်ထုတ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတက်ကြွလှုပ်ရှားသူတွေနဲ့ရခိုင်လွတ်တော်အမတ်တွေကပြောပါတယ်။မြန်မာနိုင်ငံကပြန်မထွက်ခွာခင်ရန်ဟီလီဟာသူ့ခီးစဉ်အတွင်းတွေ့ရှိရတဲ့အချက်အလက်တွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားမှာဖြစ်ပါတယ်။ဒီတော့တွင်ပြည်ထောင်နိုင်ငံရေးဝန်ကြီးယင်းမတ်အာယော်ထာမြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေဖိနစ်ခံရတဲ့အခြေအနေတွေအတွက်ဆိုရင်ပူပန်ကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုဆက်သွယ်ပြောကြားခဲ့တဲ့ကြောင်းပြည်ထောင်နိုင်ငံရေးဌာနကသတင်းထုတ်ပြန်တာကိုကိုးကားပြီးကိုဝိတ်သတင်းမှာဖော်ပြထားပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုသူ့အနေနဲ့ထောက်ခံကြောင်းလည်းပြည်ထောင်နိုင်ငံရေးဝန်ကြီးကပြောကြားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။